ဒီကနေ့ကြောက်ရောက်တဲ့85နှစ်မြောက်အာဇာနည်နေ့ကိုရှန်ကုန်မြို့အာဇာနည်ပိတ်မှာမှမနက်၈နာရီမှကျင်းပမှာဖြစ်ပြီးအခမ်းအနားကိုအစိုးရမီဒီယာတွေမှာထုတ်လွှင့်ပြသမှာဖြစ်ကြောင်းစစ်ကောင်စီသတင်းစင်မှာဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒုတိယအကြိမ်ကျင်းပမဲ့အာဇာနည်နေ့လည်းဖြစ်ပါတယ်။ကိုဗစ်ကရောဂါကူးစက်မှုမြင့်တက်နေပြီးတော့စစ်အုပ်ချုပ်မှုအောက်ပြန်ပြီးတော့ကြောက်ရောက်ခဲ့တဲ့မိနစ်တုန်းကတော့အာဇာနည်နေ့ကိုအကျဉ်းချုပ်သာကျင်းပခဲ့တာပါ။ရှန်ကုန်အပါအဝင်မြို့အတော်များများမှာပြည်သူတွေကအာဇာနည်နေ့အထိမ်းအမှတ်ချီတက်ပြီးတော့လွမ်းသူပန်းခွေချတာဟွန်းတန်ရှိတီးပြီးတော့အလေးပြုရာမျိုးတွေရှိခဲ့ပေမဲ့တချို့နေရာတွေမှာအာဇာနည်နေ့အထိမ်းအမှတ်လုပ်လို့ဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်။နိုင်ငံတော်အခမ်းအနားအဖြစ်ရန်ကုန်မြို့အာဇာနည်ပိတ်မှာမှကျင်းပတဲ့အခမ်းအနားမှာအာဇာနည်ကောင်းဆောင်ကြီးတွေရဲ့မိသားစုတချို့နဲ့စစ်ကောင်စီတာဝန်ရှိသူတချို့သာတက်ရောက်ခဲ့ပြီးတော့နိုင်ငံသားတန်တမန်တွေတက်ရောက်တာလည်းမတွေ့ရပါဘူး။ NLD အစိုးရလက်ထက်ကအာဇာနည်နေ့အခမ်းအနားတွေမှာတပ်မတော်ကာကွယ်ရေးဦးစချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ကာရဝပြုခဲ့ပေမဲ့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတက်ရောက်ခြင်းမရှိသလိုနိုင်ငံသားသတင်းထောက်တွေကိုလည်းသတင်းယူဖို့ဖိတ်ကြားတာမျိုးမရှိခဲ့ပါဘူး။ရန်ကုန်အမေရိကန်တန်ယုံကတော့အာဇာနည်နေ့မှာနိုင်ငံအတွက်အသက်ပေးခဲ့ကြတဲ့အာဇာနည်ကိုဦးကိုဂုဏ်ပြုပါကြောင်းထုတ်ပြန်ပါတယ်။မြန်မာဒီမိုကရေစီနဲ့ညီညွတ်ရေးအတွက်ကြိုးပမ်းအားထုတ်နေကြတဲ့မြန်မာပြည်သူတွေအနေနဲ့လည်းဒီလိုအမွေအနှစ်တွေကနေခွန်အားတွေရရှိနိုင်ကြပါစေလို့လည်းဆုမွန်ကောင်းတောင်းထားပါတယ်။